ကိုဗစ်ကာယရောဂါကူးစက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ထဲ HIV နဲ့ TB ဆုံးနာရောဂါတိုက်ဖျက်ရေးလုပ်ငန်းတွေမှာအကြီးအကျယ်ထိခိုက်မှုတွေရှိတဲ့အကြောင်းဗိုလ်ထုတ်ရေးကထုတ်ပြန်တဲ့အစီရင်ခံစာချက်မှာဖော်ပြထားပါတယ်။နိုင်ငံတကာဆွေးနွေးပြီးအရက်ဖက်ဖွဲ့စည်းပြီးပုဂ္ဂလိကလုပ်ငန်းတွေပူးပေါင်းပါဝင်တဲ့ Global Fund အဖွဲ့ရဲ့အစီရင်ခံစာချက်အရပြီးခဲ့တဲ့2020ပြည်နှစ်အတွင်း HIV တားဆီးရေးလုပ်ငန်းတွေမှာဝန်ဆောင်မှုပေးနိုင်ခဲ့တဲ့အရေးတွေဟာဒီအရေးတစ်နှစ်နဲ့ရှင်17ရာခိုင်နှုန်းကျဆင်းသွားခဲ့တယ်လို့HIV ပိုးစစ်ဆေးမှုရာလဲ22ရာခိုင်နှုန်းကျဆင်းခဲ့တာကိုတွေ့ရှိခဲ့တာပါ Global Fund အဖွဲ့ကကူညီနေတဲ့နိုင်ငံတွေမှာဆေးမထိုးတဲ့ TB ဆုံးနာရောဂါအတွက်ကုသပေးနေသူရေတွက်ရာလဲ19ရာခိုင်နှုန်းကျဆင်းခဲ့ပါတယ်ဒီချိန်ထဲမှာပဲဆေးမထိုးတဲ့ပြည်ထောင်တဲ့ TB ရောဂါအတွက်ကုသပေးနေသူရေတွက်ရာလဲ38ရာခိုင်နှုန်းထိထိုးကျသွားတာကြောင့်စိုးရိမ်ရတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့အခြေစိုက် Global Fund အဖွဲ့ကသတိပေးထားပါတယ်ပြီးခဲ့တဲ့နှစ်ထဲမှာလူပေါင်းတစ်သန်းလောက်TB ရောဂါအတွက်စိတ်ကူးစားမှုမရခဲ့ကြတာကြောင့်ဒီထက်ကလူပေါင်းထောင်ချီပြီးအသက်ဆုံးရှုံးကြရလိမ့်မယ်လို့လည်း Global Fund အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာ Peter Sands က Reuters နဲ့တနာကိုပြောဆိုထားတာပါ COVID ရောဂါကြောင့်တပြားရောဂါတက်ဖြစ်ရေးလုပ်ငန်းတွေမှာထိခိုက်မှုတွေဟာ HIV နဲ့ TB ရောဂါလောက်အခြေအနေမဆိုးဘူးလို့လည်း Global Fund အဖွဲ့ရဲ့အစီရင်ခံစာတစ်ခုကဖော်ပြထားပါတယ်